ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆစ်စစားမှရှိတဲ့ဘလုခါလီရိုဟင်ဂျာဒုက္ခသည်စခန်းမှမိဘတင်ခဲ့သူတွေကိုအကူအညီပေးရအတွက်ကုလသမဂ္ဂကအရေးပေါ်ရမွန်ငွေ14တန်း3ဆွဲခွင့်ပြုတ်လိုက်ပါတယ်။မိဘကြောင့်လူပေါင်း4တန်းခွဲလောက်အိုးအိမ်မဲ့ဖြစ်ခဲ့တယ်လို့ကုလသမဂ္ဂရဲ့ဒီကနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒီနေ့လနေ့တုန်းကအကြီးအကျယ်မိဘတင်ခဲ့သူတွေကတချို့ကတော့ယာယီအိမ်တွေကိုပြန်ပြီးတော့စောင့်နေကြရပါတယ်။ကိုကြီးကယ်ဆယ်ရေးအဖွဲ့တွေပေးတဲ့တာပေါ်လင်စားတွေဝါတွေသုံးပြီးတော့ယာယီအိမ်တွေကိုစောင့်နေကြရတာပါမိလောင်မှုအတွင်း15ယောက်သေဆုံးတယ်လို့ကုလသမဂ္ဂကပြောပါတယ်340လောက်လည်းပျောက်ဆုံးနေဆဲဖြစ်ပါတယ်မိလောင်ခဲ့တဲ့နေရာတွေမှာနေစရာအိမ်တွေသာမကဆေးခန်းတွေကျောင်းတွေဈေးဆိုင်တွေအားလုံးပျက်စီးသွားတဲ့အတွက်အခြေခံစောင့်အောင်အားလုံးပြန်လည်တည်ဆောက်ဖို့လာပေါင်းများစွာအချိန်ကြာနိုင်တယ်လို့ရွှေပြောင်းအခြေချသူများဆိုင်ရာအဖွဲ့ IOM ရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာတာဝန်ခံကပြောပါတယ်2018ခုနှစ်နောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွက်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ရိုဟင်ဂျာတိမ့်နေချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။အဲဒီဒုက္ခသည်အများစုကအခုမီးလောင်ခဲ့တဲ့ကော့ခ်ဆစ်ဝဇားကဒုက္ခသည်စခန်းမှာခိုးလုံနေကြရတာပါ။တချို့ကတော့ဘင်္ဂလားဒေ့ရှ်အစိုးရကရေလွှမ်းနိုင်တဲ့ပါစန်ချာကျွန်းပေါ်ကိုပို့နေတာကြောင့်လူခွင့်ရေးအဖွဲ့တွေရဲ့ကန့်ကွက်မှုတွေလည်းရှိနေပါတယ်ရှင်။